ကုလသမဂ္ဂအစီရင်ခံစာအပါအဝင်အများပြည်သူအတွက်ထုတ်ပြန်လာတဲ့အချက်အလက်တွေပေါ်အခြေခံပြီး Early Warning Project အဖွဲ့ကလူမျိုးတုံးသတ်ဖြတ်မှုတွေဖြစ်ပွားနိုင်ခြေအငြင်းမားဆုံးနိုင်ငံစည်းနှံမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းပေါ်ပြလိုက်ပါတယ်။ဒီအပေါ်မှာရခိုင်ဒေသခံလွတ်တော်ကိုယ်စားလှယ်ကဒါဟာအခြေအမြင့်ရှိတဲ့ဆွဆဲမှုအဖြစ်ပယ်ချလိုက်ပါတယ်။ဒီအကြောင်းကိုမတ်ဆူမွန်ကအပြည့်အစုံပြောပြမှာပါ။
ကဘာတဝဲမှာအစိုးရတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လူမျိုးတုံးတပ်ဖြတ်မှုတွေနောက်တစ်ဖန်ဖြစ်နိုင်တဲ့စိုးရိမ်ပွဲအခြေအနေမြင်မာနေပြီးလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားနိုင်ခြင်းအမြင့်မားဆုံးနိုင်ငံစည်းရင်းမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းထားတဲ့အစီရင်ခံစာကို Early Warning Project ဆိုတဲ့အဖွဲ့ကထုတ်ပြန်လိုက်တာပါဒီထုတ်ပြန်ချက်ထဲမှာကုလသမဂ္ဂအစိုးရခန်းစားပါဝင်အများပြည်သူအတွက်ထုတ်ပြန်ထားတဲ့အချက်လက်တွေပေါ်အခြေခံပြီးတုံ့တက်ဖော်ပြလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးယုံကမကြာသေးမီကထုတ်ပြန်ထားတဲ့အစိုးရခန်းစားပါအချက်တွေအရမြန်မာနိုင်ငံမှာရှိတဲ့ရခိုင်ပြည်နယ်ပြင်ကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်လူမျိုးတုံ့တက်ချက်တဲ့အခြေအနေရောက်နိုင်ခြင်းမြင်မာနေတယ်လို့ Early Warning Project ဖြစ်ပတ်လည်အစိုးရခန်းစားကဖော်ပြလိုက်တာပါ။ဒီအပေါ်မှာရခိုင်ဒေသခံတွေဖြစ်ရခိုင်ပြည်နယ်ကမြေပုံမြို့နယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥက္ကဋ္ဌကဒါဟာနိုင်ငံရေးအရာထိုးနှက်တိုက်ခိုက်တဲ့ဆွဆွဲချက်တစ်ခုအဖြစ်ပယ်ချလိုက်ပါတယ်
လူမျိုးတုံးတက်ပြတ်တယ်တတိယအဆင့်ရှိရယ်ဆိုတာအဲ့ဒါကြတော့ဟောဒါလုံးဝအခြေအနေမရှိဘူးဗျအစီရင်ခံစာတွေမီဒီယာတွေကတက်လာတာကျွန်တော်တစ်ဖက်သားကြားတယ်လူအတင်းအာရမလုတ်တယ်ရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့လူမျိုးတုံးတက်ပြတ်တယ်ဆိုတော့အဆင့်ကြီးတော့ဘယ်လိုမှမရောက်နိုင်ဘူးဗျကျွန်တော်တို့ရဲ့ဒေသခံတွေပါအဲဒါမျိုးဒီဒေသမှာဘယ်တော့မှမဖြစ်ခဲ့ဘူးအကျမ်းပဲလုတ်တဲ့အခါမှာပြန်လည်ဆစ်ရှင်ရေးလုတ်တဲ့အခါမှာတော့နည်းနည်းအကျမ်းမ်းတိုင်ကြတာတော့ရှိရှင်ရှိမှာပေါ့ဟောဒါပေမဲ့လူမျိုးတုံးတက်ပြတ်တယ်ဆိုတဲ့စကားကတော့တော်တော်ကိုကြီးကျယ်ပါဗျလက်တွေ့မကျဘူးလို့တို့ဒေသခံတွေမြင်ပါတယ်လူဦးရေဘယ်လောက်များသေသွားပြီလဲဗျဒေသမှာအခက်အခဲတွေ့နေလို့လဲဒုက္ခတဲ့စကားတွေမှာရှင်လည်းပဲအစမ်းနဲ့ရိတ်ကအပြည့်စုံတဲ့ကိုသူတို့ရှိနေကြတာပါအပြင်မှာရှိတဲ့ရခိုင်တွေကတော့မှသူတို့စာဝန်တွေရှောင်နေပါတယ
်ဒီမိုကရေစီဖော်ဆောင်မဲ့အရသာဆိုရလက်ထက်မှာမှဒီလိုပြင်းထန်တဲ့ဆွဆွဲချက်ပြီးဖိအားပေးမှုတွေပုံမြင့်တက်လာတဲ့အနေအထားဟာဒီမိုကရေစီလမ်းကြောင်းကိုတွေ့ဖြစ်အောင်နှောက်ယှက်နေတာနဲ့အတူတူပဲလို့လည်းဥက္ကဋ္ဌကသုံးသပ်ပါတယ်
။တမင်ကျွန်တော်နိုင်ငံကိုအာဏာရှိရှိနေတဲ့ကျွန်တော်စီးပွားရေးရနိုင်ငံရေးအဖက်ဖက်မှာအာဏာရှိရှိကြနေတဲ့ကျွန်တော်ဒေသကိုတက်တက်အလားဒီပင်လယ်နဲ့ဖက်ကလိုက်ပြီးတော့ဖိအားပေးရင်လို့ပဲအဲဒါတွေကိုပြောနေတယ်လို့ကျွန်တော်ထင်တယ်။အရင်စစ်အစိုးရခေတ်ကတောင်မှဒီလိုဒီဖြစ်အောင်ရှိခဲ့လို့ရဒီမိုကရေစီအစိုးရရောက်မှဒီလိုဒီအသင်းအားလုံးမှာတိတ်တွန်းပြီးတော့ဟာလားဟောနိုင်ငံတကာနိုင်ငံရဲ့ဒီကွန်ဖစ်ကကြားဆင်းအောင်ဒီဖြစ်အားတွန်းအားပေးနေရဆိုတာကျွန်တော်တို့တွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုလည်းကုညာမရောက်ပါဘူးဖြစ်အားပေးလို့နေဆိုတော့ကျွန်တော်တို့ခံစားရပါတယ်သူတို့အခွင့်အရေးတပြောရင်လည်းပြောပေါ့ဒါပေမဲ့အဲ့လောက်ကြီးဟာလားဟိုဒီမျိုးတုံးတက်ဖြတ်တယ်ဆိုတဲ့အဆင့်ကြီးကျွန်တော်တို့ကမရှိပါဘူးဒါဖြစ်အားပေးတာလုံလုံးနေအဲဒါကဒါတော့လက်ပြမကြဘူးလို့ပဲကျွန်တော်ပြောပါရစီပါเนาะ
အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်ဖွဲ့စည်းတချို့တို့ဘက်ကရခိုင်ပြည်နယ်ပြင်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်နဲ့လူ့ချုပ်ရေးတွေဘက်ကရိုဟင်ညာမွတ်စလင်တွေပေါ်အင်အားသုံးပြီးလူ့ခွင့်ချိုးဖောက်မှုတွေလုပ်နေတယ်။လူမျိုးတုံးတက်ဖြတ်မှုအသွင်ဆောင်နေတယ်ဆိုတဲ့ဆွဆွဲနေတယ်လို့ရခိုင်ပြည်နယ်ပြင်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုအဖွဲ့စေလို့ပို့ကိုလည်းကုလသမဂ္ဂကဆုံးဖြတ်ခဲ့တာပါ။ဒီလိုလူ့ခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ကုလပြည်မှုချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဖွဲ့ပြီးလေ့လာနေတယ်လို့မြန်မာနိုင်ငံကဒုသမရဦးမြင့်စွေကိုရဦးဆောင်ပြီးလဲရခိုင်ပြည်နယ်အရေးဆောင်ရွက်နေတာမျိုးရှိတာကြောင့်ဒီလိုနိုင်ငံတကာစုံစမ်းရေးအဖွဲ့ဆီလို့ဖို့ကိုမြန်မာအစိုးရဘက်ကညှိပေးထားတာပါအခုလိုလူမျိုးတုံးတက်ဖြတ်နိုင်ခြင်းမြန်မာလာနိုင်ခြင်းရှိတယ်ဆိုတဲ့ဆွဆွဲချက်ဒီအပေါ်အဲ့ဒီလိုနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဆီလို့ခိုင်ပြီးလာလေလာမယ်ဆိုရင်အမြင်ရှင်းလင်းသွားနိုင်မလားဆိုတဲ့အမေးကိုတော့ဥဖေတန်းကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့ဘက်ကပွင့်မြင်တာမှုမရှိခဲ့တဲ့လူရတည်းရဲ့အကျိုးဆက်တွေလည်းပါတော့ပါတာပေါ့ဗျာဒါဒါနဲ့အခုနကပြောသလိုပဲကော်မရှင်တွေကော်မတီတွေကျွန်တော်တို့အများကြီးဖွဲ့ထားတယ်ဒါရီရဲ့အစီရင်ခံစာပေါ်မှာသူတို့စောင့်ကြည့်တင်နေပေါ့ဗျာနိုင်ငံရေးယူရှိရှိနဲ့ဖိအားပေးနေဆိုတာကျွန်တော်တို့နားလည်ပါတယ်အဲ့ဒါဒါကြောင့်ဒီနိုင်ငံတော်အနေနဲ့လည်းဒီပေါ်မှာနော်ဒီလူစုံစမ်းစစ်ဆေးရေးအဖွဲ့တွေဒီတွင်ထိလာပြီးတော့စစ်ဆေးဖို့မလိုအပ်ဘူးပို့ပြီးတော့ပြဿနာတွေကိုရှုပ်ဆွေးနေတယ်လူအဖွဲ့အစည်းတစ်ခုကြားမှာပို့ပြီးတော့တင်းမာမှုဖြစ်လာနိုင်တယ်ဆိုတော့ငင်းဆန်မှုတွေကိုလည်းကျွန်တော်တို့ကထောက်ခံပါတယ်အခြေအနေကိုစောင့်ကြည့်ပြီးတော့ or Blue Chilla, as well, when I got a pretty, and a pretty ring, some TV on my way, and Pubio in Divali, and all you can give up on the early, at the Boma, alone, best way in Tonga movie, and she had a Georgian money.
A Sora Tedibaga, Pidu Miao Miago, Tacha Muha, Kavada Wama, bigger is sending it to his singer Yagani, a Kupiale, Nita Lari, Suragule, Ali Wani project of Pura, your Havare, Lumio don't touch at a chimney, a young so many at his Suranango Popiat Havi, Nemanangaro, Tediang at his. ပေါ်ပြပါစီရဖြစ်ပါတယ်ဒုတိယဘာချက်တုန်းကဂျူးလူမျိုးတွေအစိတ်တက်ငွေတုံတက်ချက်ခံမှုအပြင်အစိုးရရဲ့ကြောင့်လည်းတက်ချက်ခံရမှုတွေကိုအမှတ်ရစေပြီးနောက်တာမျိုးတွေမဖြစ်အောင်ရှောင်ရှားနိုင်မှုအတွက်အမေရိကန်ပြည်ထောင်စုကဟောလီကတ်မမိုရီယယ်ပြတိုင်းနဲ့ဂျက်မတ်ကောလိပ်တို့ရဲ့ပံ့ပိုးမှုနဲ့အာလီဝန်ရဲ့ပရောဂျက်အဖွဲ့ကိုဖွဲ့စည်းပြီးကမ္ဘာတစ်ဝှမ်းမှာလူခွေအခြေအနေတ